ရင်ဆောင်တော့မွန်ပြည်နယ်စံမျိုးမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုစပြောပြပေးပါမယ်။တိုက်ပွဲပြင်းထန်ခဲ့တဲ့မွန်ပြည်နယ်စံမျိုးမြို့နယ်ချောင်းနှက်ခွာကျေးရွာတဝိုက်ကဒေသခံတွေဘေးလွတ်ရာမှာထွက်ပြေးတင်းရှောင်ခဲ့တာနှစ်လလောက်ရှိလာပြီဖြစ်ပေမဲ့အခုချိန်ထိကျေးရွာအများစုကရာသူရာသားတွေနေရာမပြောင်းနိုင်ကြသေးပါဘူး။ကျွရဲမှာစစ်ကောင်စီတပ်တွေအထိုင်ချထားပြီးတော့တွေ့တဲ့လ မျိုးမျိုးနဲ့6နှစ်ခွကျေးရွာတဝိုက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တို့ပါဝင်တဲ့နှွေဦးတော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလိုပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်6နှစ်ခွမဲတယူကလဆိုင်တဲစတဲ့ကျေးရွာပေါင်း20ထက်မနည်းကတောင်းနဲ့ချီတဲ့ရွာသူရွာသားတွေဟာအိုးပြည့်အိမ်ပြည့်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာအခုဆိုရင်တော့နှစ်လလောက်ရှိလာပြီဖြစ်ပါတယ်။စစ်ဆောင်ပြည်သူတော်တော်များများဟာအခုချိန်ထိနေရက်ကိုလည်းမပြောင်းနိုင်ကြသေးပါဘူး။မကြသေးခင်ကမဲတယိုကျေးရွာကနေထွက်ပြေးတိမ်းရှောင်လာတဲ့စစ်ဆောင်တအူးကသူတို့ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အခြေအနေ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။
မွန်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဆရာတော်တို့ဘေးလွတ်ရာကိုထွက်ပြေးတာတော်တော်ကြာမှကျမတို့လည်းထွက်ပြေးလာရတယ်။ဒီကိုရောက်လာတော့ဆယ်ရက်ကျော်ပဲရှိသေးတယ်။ဟိုတလောတုန်းကတော့ရွာမှာပဲတောင့်ခံပြီးတော့နေပါတယ်။တနက်တန်ကြရင်ပုံရှောင်ပြီးတော့ဒီလိုပဲနေလာခဲ့တာပါလို့မွန်ဘာသာနဲ့ပြောသွားတာပါကြေးရွာလေးထဲမှာတော့စစ်ကောင်စီတပ်တွေကအထိုင်ချပြီးတော့လှုပ်ရှားနေပါတယ်တွေ့တဲ့လူမှန်သမျှကိုဖမ်းဆီးပြီးတော့မေးမြန်းနေတာကြောင့်ကြောက်လန့်ပြီးတော့ထွက်ပြေးလာတာလို့မဲတယိုကြေးရွာကနေထွက်ပြေးတင်းရှောင်လာတဲ့စစ်ရှောင်ကလည်းသူကြုံတွေ့ခဲ့သမျှအခုလိုပြောပြပါတယ်မွန်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်စစ်တပ်နဲ့ရွာထဲမှာတွေ့တော့ထွက်ပြေးလာတယ်စစ်တပ်တွေဝင်လာတော့ကျမတို့ဖမ်းခံရတယ်သူတို့ကဘာညာမေးမြန်းတော့ကြောက်ပြီးတော့ထွက်ပြေးလာတာကျမတို့အိမ်ထဲမှာပုန်းနေတဲ့ချိန်မှာသူတို့တွေ့ပြီးတော့အိမ်ကနေခေါ်ထုတ်လာတယ်ကိုယ့်အိမ်မှာပေးမနေဘဲနဲ့တခြားကိုနဲ့ငါးအိမ်လောက်အကွာမှာနေခိုင်းတယ်သူများအိမ်မှာနေခိုင်းတာပါသူတို့ခေါ်ထုတ်ပြီးတော့သူများအိမ်မှာနေတယ်တနအီလောက်ကြာတော့ကျမတို့ကိုအိမ်ပြန်ခိုင်းတယ်အိမ်မှာဖောက်ခံလိုက်ရပြီးတော့ပစ္စည်းတချို့သူတို့ယူသွားတယ်အဲ့ဒီမှာပြီးတော့ကျမတို့အိမ်မှာတညအိတ်လိုက်ရတယ်မနဲ့လဲမိုးလင်းရောဘေးလွတ်ရာကိုထွက်ပြေးလာခဲ့ကြရတာလို့မွန်ဘာသာနဲ့ပြောသွားတာပါစစ်ပြေးဒုက္ခတဲ့အများစုကတော့လက်ရှိမှုရုံမြို့နယ်မော်လမြိုင်မြို့နယ်ဘက်မှာဖုန်ကြီးကြောင်းနဲ့ဆွေမျိုးနီးစပ်ရာတွေမှာခိုလုံနေကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့လောက်ကနေစပြီးတော့မွန်ပြည်နယ်ကြိုင်မြို့နယ်ကရင်ပြည်နယ်ကြာရင်စိတ်ကြီးကိုဆက်သွယ်ထားတဲ့6နှစ်ခွတက္ကသိုလ်အနီးတစ်ဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်နေပါတယ် KNL ပါဝင်တဲ့ຫນွေဦးတော်လှန်ရေးပူးပေါင်းစုတွေက6နှစ်ခွတက္ကသိုလ်ကိုတင်းယူနိုင်ခဲ့ပြီးတော့6နှစ်ခွတစ်ဝိုက်မှာတပ်ပေါင်းစုတွေလှုပ်ရှားနေတာပါအဲ့ဒီနောက်ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာတပ်ပေါင်းစုတွေဆုတ်ခွာသွားတဲ့အချိန်စစ်တပ်ကဝင်ရောက်တက်ဆွဲပြီးတော့အထိုင်ချလိုက်တယ်လို့6နှစ်ခွာရာခံတူကလည်းခုလိုပြောပြပါဗျာ
ပြန်လို့တော့မရသေးဘူးပေါ့ဆက်ကတော့တင်းထားပြီပေါ့ရွာမှာတရားမှမရှိဘူးပေါ့ဆက်ကပြန်တင်းနိုင်တယ်ဒီရင်ကတော့တော်လိုင်းရေးတင်းထားတာပေါ့တင်းထားတာအခုတော့ဆက်ကပြန်တင်းသွားတော့ကျွန်တော်တို့ဘက်ကဆုတ်လိုက်တယ်ပေါ့ဒီမှာလုံုံလေးပဲချထားတဲ့အချိန်မှာသူတို့ပြန်ပြီးတော့ပြန်နေရကြီးသွားတာပေါ့ဆောင်းတော့ဘက်ကရွာတွေကတော့ပြန်မနိုင်ဘူးသူတို့ရှိတယ်သူတို့ခြေသာစေတာခြိုက်တာမိသားလုပ်နေတော့ဒီမှာမပြန်ရဲပေါ့ပြန်ပို့တော့ညွှန်နေတော့ရွာမှာတော့တော်တော်အစီအလင်မကောင်းပေါ့အဲ့ပြက်တဲ့အိမ်ကပြေပွေလေရင်နဲ့ပြက်တဲ့အဝေးပြက်တဲ့ပြက်တာတော့တော်တော်ပျက်စီးရရတော်များနေတော့ရွာပြက်တယ်လို့တော့ဖြစ်နေတာပေါ့အဲ့မပြက်တဲ့နေရာမပြက်ဘူးပေါ့သူအိမ်ကြတော့လည်းဘာမှမရှိတော့ဘူးပေါ့ပြန်လာရင်တော့မှသူအိမ်ဆောက်ပြီးပြန်နေရမယ်တော့ပေါ့
ချောင်းနှစ်ခွကျေးရွာဘက်မှာနေရက်ကိုမပြန်နိုင်ကြသေးပေမဲ့ချောင်းနှစ်ခွကျေးရွာနဲ့ဝေးတဲ့လှကစိုင်းရွာကတော့နေရက်ကိုပြန်လာကြတာ6ရက်လောက်တော့ရှိပါပြီလို့ရွာကန်တူဦးက VOA ကိုပြောပါရယ်စစ်ကောင်စီတက်တဲ့ရွာတွေကိုဝင်ရောက်တက်ဆွဲမှာကိုလည်းစိုးရိမ်တာမို့လို့နေရက်ကိုပြန်လာနေကြတာလို့ဆိုပါရယ
်ညင်တော့ညင်ပြီပါဗျညကအတန်တနေ့ကြီးတန်တော့ကြားပါလဲချက်ပဲပေါ့နော်အခုဒီလိုရွာတွေပြန်နေကြပုံပြီးအကုန်လုံးချိုးအင်ဂျာတော့ပြက်စီးတော့ပေါ့ချိုးအင်ဂျာတော့အာမိုးနေပါရင်တော့ပေါက်တာပေါ့နော်အဲအရှင်ဘီပြန်ပြီးထားဖြစ်နိုင်ကြီးတော့ရှိတယ်ဟိုစတက်တွေကဟိုရွာတွေဝင်မှာဆိုလို့စိတ်ပူလဲစိုက်နေဟိုကြွကြွကြွနဲ့ပြန်နေကြတာဟိုပဲရှိတယ်။အလည်းနဲ့ကြီးတန်နေတော့ကြာသေးတယ်ပေါ့နော်။သူတို့ဘာသာသူတို့ဖောက်တာလားတော့မသိဘူး။ဒီချောင်းခါပဲချန်တော့ပါတော့ပဲဒါလေ
။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာဆေးရေးပရိပခါတွေပြင်းထန်နေတဲ့အတွက်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့နေရဆင့်ခွာရသူအရေအတွက်က 1.6 တန်းရှိလာပြီဖြစ်ပြီးတော့အဲ့ဒီထဲမှာကရင်ပြည်နယ်အပါအဝင်ဒေသ9ခုမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နောက်ထပ်နေရဆွန့်ခွာရသူက6,600ကျော်တိုးမြင့်လာတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့မှာနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်။
။မုံပြင်းနဲ့ကြိုင်မြောမြို့နယ်ဘက်မှာတိုက်ပွဲဖြစ်နေရမှုဒေသခံတွေနေရာမပြောင်းနိုင်သေးတဲ့တဲ့တင်ကိုမဆူမုံကပြပြပေးခဲ့တာပါ။